မျိုးသမီးတွေပေါ်ခွဲခြားဆက်ဆံမှုအကြမ်းဖက်မှုတွေကိုတားဆီးကာကွယ်ရေးအတွက်ကုလသမဂ္ဂရဲ့သဘောတူညီချက်တွေကိုမြန်မာနိုင်ငံအစိုးရကလက်ခံလက်မှတ်ထိုးထားပေမဲ့လိုက်နာအကောင့်ထဲပုံမှုမရှိဘူးလို့အမျိုးသမီးအဖွဲ့တွေကပြောပါတယ်။မျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုနဲ့အကြမ်းဖက်မှုတွေဟာတိုင်းရင်းသားနယ်မြေတွေမှာရှိနေစေလို့သတင်းစာရှင်းလင်းပွဲမှာပညာရှိဆောင်အဖွဲ့ကလွေအင်းနန်းကပြောပါတယ်။
မြန်မာပြည်မှာရှိနေတဲ့မျိုးသမီးတွေပေါ်ကြံ့ဖက်ခံရတဲ့အရာခိုင်နှုန်းတွေကတစ်နှစ်နဲ့တခြားပိုပိုပြီးတော့များလာတဲ့အခြေအနေမျိုးတွေမှာရှိနေတယ်။အထူးသဖြင့်ဒီတိုင်းသားတွေမှာရှိနေတဲ့ဒေသတွေမှာတိုင်းတူမျိုးသမီးတွေမှာကြံ့ဖက်ခံရတဲ့ဟာမျိုးတွေရှိတယ်။လက်ပိုင်းဆိုင်ရာနှောက်ယှက်စော်ကားခံရတဲ့ဟာမျိုးတွေဖြစ်တယ်ပေါ့နော်။ဖြစ်တဲ့နေရာမှာပြင်းကြခတ်ကြနော်။ကျွန်တော်တို့ပြောစရာမရှိပေမဲ့အမျိုးသမီးတွေကိုပြစ်မှတ်တစ်ခွေဆက်လက်တစ်ခွေအတုံးချနေတဲ့ဟာမျိုးတွေကဒါတော့ဆိုးတယ်ပေါ့နော်။ကျွန်တော်တို့မြန်မာပြည်မှာလည်းဒီလိုခြေနေတွေကျွန်တော်တို့တွေ့ကြုံရတဲ့ဟာမျိုးတွေရှိတာပေါ့။
ဒါအပြင်အစိုးရအနေနဲ့မြန်မာအမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအမျိုးသားအဆင့်မဟာဗျူဟာစီမံကိန်းကို2013ခုနှစ်မှာရေးဆွဲခဲ့ပေမဲ့အခုချိန်ထိအကောင့်ထဲပေါ်တာမရှိသေးဘူးလို့လည်းအမျိုးသမီးအဖွဲ့တွေစုပေါင်းထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။စစ်တပ်ကအမျိုးသမီးတွေအပေါ်ကျူးလွန်တဲ့အကြမ်းဖက်မှုအဓမ္မပြုကျင့်မှုစတာတွေကိုလည်းပွင့်လင်းမြင်သာတဲ့တရားစီရင်ရေးတွေမရှိဘူးလို့လည်းမတူပင်မြို့နယ်အမျိုးသမီးအဖွဲ့စည်းကဒေါက်ထမ်းစင်ကပြောပါတယ်။
ပွင့်လင်းမြင့်တာတဲ့တရားဥပဒေတွေပေါ့ကျမတို့လိုချင်ပါတယ်ကျမတို့ဝတ္တပီမှာပွင့်လင်းမြင့်တာတဲ့တရားဥပဒေလွှတ်မိုးမှုမရှိဘူးနောက်လာမဲ့ဆွေရတိမှာတော့ပွင့်လင်းမြင့်တာတဲ့တရားဥပဒေလည်းဖြစ်စေချင်ပါတယ်ပြီးတော့အမျိုးသမီးတွေအတွက်လုံခြုံစိတ်ချတဲ့ဥပဒေလည်းလိုချင်ပါတယ်စစ်သားဟာအယက်ဖက်နဲ့ပြဿနာဖြစ်တဲ့ဆိုရင်အယက်ဖက်ခုံရုံးပါပဲတင်ရမှာဖြစ်ပါတယ်စစ်ဖက်ပါပဲတို့ကတရားစီရင်လိုက်တဲ့ခါကျတော့ကျမတို့ဘာမှမသိရဘူး
ဒါအပြင်အမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေကိုအကာအကွယ်ပေးတဲ့ဥပဒေတွေကိုအမြန်ဆုံးရေးဆွဲပေးဖို့မျှော်လင့်နေကြောင်းနဲ့အဲ့ဒီလိုဥပဒေတွေကိုအမျိုးသားတွေကိုပါပညာပေးတင်တယ်လို့ကြားပြည်နဲ့အမျိုးသမီးအစည်းအရုံးကဒေါ်မီမီကပြောပါတယ်
အမျိုးသားတွေကဘာဖြစ်လို့တင်နန်းပေးရလဲဆိုရင်မျိုးသားတွေကဒီကတိဖို့လိုပါတယ်ပေါ့မျိုးသမီးတွေကတောင်းဆိုလာအကျန်းဖတ်မှုလောက်တဲ့ခါမှာညသောဖြစ်ဒီကျန်းဖတ်မှုတွေကျဲမှာဆိုစိတ်ပိုင်းဆိုင်ရာအကျန်းဖတ်မှုကိုပေါ့နော်အမျိုးသားတွေကဒါကိုကျန်းဖတ်မှုလို့သူတို့မထင်ကြဘူးသူတို့မျိုးသမီးကိုထားလိုက်အိမ်တွင်းကျန်းဖတ်မှုဆိုရင်သူတို့မျိုးသမီးပဲဆိုပြီးသူတို့ပြောချင်ရတယ်ပြောလို့ရတယ်ဆိုပြီးတော့ပေါ့နော်သူတို့တွေကပြောကြတယ်အမျိုးသမီးနေနဲ့ဂုံတိတ်ခါတွေကြဆင်းသွားတယ်လူပုံလည်းမှရှက်သွားတယ်ဒါမျိုးသမီးစိတ်ပိုင်းဆိုင်ရာကျန်းဖက်မှုကိုသူတို့ကျွန်းလုံလိုက်တာပဲဆိုတဲ့ဟာသူတို့ရမသိ
အမျိုးသမီးအဖွဲ့တွေစုပေါင်းပြီးမြန်မာနိုင်ငံရှိအမျိုးသမီးများအပေါ်အကြမ်းဖက်မှုတားဆီးကာကွယ်ခြင်းတုံ့ပြန်ဆောင်ရွက်ခြင်းဆိုင်ရာဝန်ဆောင်မှုများနဲ့အမျိုးသမီးများရယူနိုင်မှုဆိုပြီးအစီရင်ခံစာထုတ်ပြန်တာဖြစ်ပါတယ်။အဒီအစီရင်ခံစာကိုကချင်း၊ကယား၊ကရင်ချင်းစတဲ့ပြည်နယ်တွေအပါအဝင်ပြည်နယ်နဲ့တိုင်း12ခုမှာအမျိုးသမီးအဖွဲ့အစည်း15ခုနဲ့စစ်တမ်းကောက်ယူထားတာဖြစ်ပါတယ်ရှင်။